အိန္ဒိယအစိုးရကိုပုံကန်းနေတဲ့အာသန်နဲ့ကက်သက်တပ်ဖွဲ့တွေကိုလက်ခံထားတဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NCCAG ကိုအရေးယူသွားမယ်လို့တက်မတော်ကပြောလိုက်ပါတယ်။2012ခုနှစ်ကစကိုင်းတိုင်းအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစက်ရေးစာချုပ်လက်မှတ်ရေးထိုးရမှာပါဝင်တဲ့အချက်တွေကို NCCAG အဖွဲ့ကချိုးဖောက်တာတွေရှိတာကြောင့်ဥပဒေအရရေးယူသွားမှာဖြစ်တယ်လို့တက်မတော်ရဲ့ထုတ်ပြန်ချက်မှာမရှိပါတယ်။အစင်းစင်အရေးယူသွားမယ့်အကြောင်းကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။တရားဥပဒေဆိုတာဆောင်ရွက်တယ်ဆိုတဲ့နေရာမှာကျွန်တော်တို့ဒီအချင်းချင်းပြန်လည်ပြောကြကြပြန်လည်ညှိနှိုင်းတာတွေပါမယ်။အညှိနှိုင်းတဲ့ပြန်လည်ညှိနှိုင်းတာအစဒါလိုမျိုးတွေတတ်မခံဖို့တတိပေးရအစဒါပါတဲ့ဟာတွေဖြစ်ပါတယ်
။ဇန်နဝါရီလ29ရက်နေ့ကစပြီးတက်မတော်ကစကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အဆက်မှာရှိတဲ့တကားဒေသကနဂါဌာနချုပ်ကိုအင်အား400ခန့်နဲ့ဝင်ရောက်နေရာယူခဲ့တာကြောင့်နဂါလက်မှတ်ကိုင်အဖွဲ့ကရှောင်ဖယ်ပေးခဲ့ရတယ်လို့သိရပါတယ်။ဘာကြောင့်ဝင်ရောက်သိမ့်ပိတ်တယ်လဲဆိုတာကိုဗိုလ်မှူးချုပ်ဇော်မင်းထွန်းက
အဓိကတော့ကျွန်တော်တို့တခြားလက်မှတ်ကိုင်အဖွဲ့စီတရားမဝင်လက်မှတ်ကိုင်အဖွဲ့စီတွေကိုခေါ်ယူထားတာအနာဂတ်မှာလက်ခံထားတာကအဓိကချိုးဖောက်တာပဲ။တစ်ဖက်နိုင်ငံကလည်းသတင်းတွေထုတ်ပြန်တဲ့အထက်မှာလည်းကျွန်တော်ပါပြီးရဖြစ်တယ်။အဲဒီထုတ်ပြန်တဲ့သတင်းတွေပါပြီးရတဲ့မှာလည်းပါပြီးရဖြစ်တဲ့ကြောင့်အဲဒီထုတ်ပြန်တဲ့သတင်းတွေနဲ့ပတ်သက်ဆိုကြကျွန်တော်တို့လိုက်လံဆောင်ရွက်နေပြီးလိုက်လံဆောင်ရွက်တော့ဟုတ်နေတယ်ဟုတ်နေတဲ့အကြောင်းကိုကျွန်တော်တို့ကသွားရောက်ပြီးထိန်းသိမ်းဆောင်ရွက်တာပေါ့။ကျွန်တော်တို့ကလုံခြုံရေးကထိန်းသိမ်းဆောင်ရွက်နေပါအဲဒီလုပ်ငန်းကြီးကိုပူလုံခြင်းဖြစ်တ
ယ်။အဲဒီလိုဝင်ရောက်သိမ်းယူရမှာနာခမျိုးသားဆိုရှယ်လစ်ကောင်စီ NSCAG တပ်ဖွဲ့ဝင်6ဦးကတဲ့ဖွဲ့ဝင်2ဦးနဲ့လက်နက်ခဲယမ်းမျိုးစုံကိုတင်းယူရမိတယ်လို့သိရပါတယ်။အာတန်နဲ့ကတဲ့တပ်ဖွဲ့ဝင်တွေဟာနာခမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ဝင်တွေအဖြစ်အယောင်ဆောင်ထားသလိုစစ်တင်တန်းတွေဖွင့်လှစ်ထားတဲ့မတင်ဟာပွဲအထောက်အထားတွေကိုလည်းတက်မတော်ကတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒီလိုတက်မတော်ရဲ့ထုတ်ပြန်ထားချက်တွေနဲ့ပတ်သက်လို့ NSCAG အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ကို RFA ကဒီနေ့ဖုံးဆက်သွယ်ရမှာတော့ဖုံးပိတ်ထားပါတယ်။ February 2ရက်နေ့က RFA နဲ့ဆက်သွယ်မိငန်းချက်တခုမှာတော့ဥကြောင်းဝန်းစိန်ကအခုလိုဖြေကြားထားပါတယ်
။အဲ့ဒါကြတော့ကျွန်တော်တို့အိန္ဒိယအရှေ့မြောက်ကလက်နက်ကင်တပုံကြီးဆိုတော့ဒီကျွန်တော်ဒီနာဂဒေတာမှာမဟုတ်ဘောလေဒါတခြားတော့ဒေတာမှာလည်းရှိမယ်လို့ကျွန်တော်ယူဆတယ်။ဒါမဲ့လို့သူတို့ကအိန္ဒိယနဲ့မြန်မာနဲ့ဆက်ပြောလိုက်မယ်ဆိုတော့ရှီးရီးယားဆုံးဖြစ်တဲ့ဒေတာဆိုတော့သူတို့များတော့အချင်းဒီဖက်ကိုခုလုံးနေဆိုတဲ့ပုံစံမျိုးနဲ့သူတို့ကအဲ့လိုမျိုးခံယူပြီးတော့မှဖြစ်စင်ခိုင်းလာဖြစ်မယ်လို့ကျွန်တော်တို့အဲ့လိုပဲယူဆမိတယ်ခင်ဗျ
။နာဂကိုပိုင်အုပ်ချုပ်ခွင့်ဒေတာမှာအိန္ဒိယအစိုးရကိုစန့်ကျင်လိုက်ခိုက်တဲ့ဘယ်လက်နက်ကန်ကိုမှအခြေချနေထိုင်ခွင့်ပေးမှာမဟုတ်ကြောင်းနဲ့နေမြေတီငယ်အေးချမ်းကြီးအတွက်တက်မတော်ကလုံခြုံရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်သွားမယ်လို့လည်းသိရပါတယ်ခင်ဗျာ။